2022ခုနှစ်ကအမေရိကန်ပြည်ထောင်စုဘော့စတွန်မြို့မာရသွန်အပြေးတိုင်ပွဲကိုဘုံခွဲတိုက်ခိုက်တာမှပါဝင်ခဲ့သူဂျိုကာဇနာယက်ကိုဂျူရီအဖွဲ့တစ်ဖွဲ့ကတည်တံ့ချလိုက်ပါပြီ။အဲ့ဒီဘုံခွဲတိုက်ခိုက်မှုကြောင့်လူ3ဦးသေဆုံးပြီး264ဦးဒဏ်ရာရခဲ့ပါတယ်။အမျိုးသား9ဦးနဲ့မျိုးသမီး9ဦးပါဂျူရီအဖွဲ့ဟာ3ရက်အတွင်း14နာရီကျော်ကြာအသေးချစဉ်းစားသုံးသပ်ကြပြီးတဲ့နောက်ဘော့စတွန်မြို့တရက်ခွင်မှာတောက်ကြနေကဆုံးဖြတ်ချက်ပေးခဲ့တာပါ။အပြစ်ကြီးလေးမှုနဲ့တက်ညာတဲ့အခြေအနေတွေကိုထည့်သွင်းစဉ်းစားပြီးတဲ့နောက်ဇနာယက်ကိုတည်တံ့ပေးတဲ့နယ်လို့ဂျူရီအဖွဲ့ကတညီတညွတ်တည်းဆုံးဖြတ်တာပါ။တည်ရန်ပေးဖို့ရာဂျူရီအဖွဲ့အနေနဲ့ကောက်ွက်သူမရှိတညင်ညွတ်သေးဆုံးဖြတ်ချက်ထွက်ဖို့လိုပါတယ်။အဲဒီလိုမဟုတ်ရင်တော့သူ့ကိုအယူခံခွင့်မပေးဘဲထောင်ဒဏ်တစ်သက်တစ်ကျွန်းချမှတ်ရမှာပါ။ဇနာယက်ကခေါင်းငုံပြီးတော့ထိုင်နေတာနဲ့အမျှဂျူရီလူကြီးအဖွဲ့ဝင်တို့ငိုကြတယ်လို့တရားရုံးမှာရှိနေခဲ့တဲ့ view သတင်းတော့ဖာတီမာထလီဆိုပါကပြောပါတယ်။ဇနာယက်ဟာသွေးအေးအေးနဲ့ရက်ဆက်စွာအကြမ်းဖက်တိုက်ခိုက်ခဲ့သူဖြစ်တယ်လို့ဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်ထုတ်ပြန်ချက်မှာအမေရိကန်ပြည်ထောင်စုရှိနေချုပ်လော်ရီဒါလင်းစ်ကပြောထားပါတယ်။